ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကသူ့နိုင်ငံထဲမူဝါဒတိုက်ဖြတ်ရေးအစီအစဉ်မှာဥပဒေမဲ့တပ်ဖြတ်ခဲ့တယ်လို့ကုလသမဂ္ဂဘက်ကဆွဆွဲပြီးစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတဒူတာတေကဆက်ပြီးဒီကုလသမဂ္ဂစုံစမ်းရေးစစ်ဆေးအဖွဲ့နဲ့ဘာမှပူးပေါင်းလုပ်ပေးစရာမလိုဘူးလို့ရဲတွေစစ်သားတွေကိုထုတ်ပြောခဲ့ပါတယ်။ဒီမူဝါဒစေဝါတိုက်ဖြတ်ရေးတဲ့တပ်ဖြတ်မှုပေါ်ကုလသမဂ္ဂဘက်ကနေအထူးကိုယ်စားလှယ်ဆေးလွှတ်ပြီးစစ်ဆေးမဲ့အစီအစဉ်ကိုအရင်ဖိလစ်ပိုင်ဆိုရအနေနဲ့လက်ခံမယ်လို့ပြောခဲ့ပြီးမှပဲသမ္မတဒူတာတေဘက်ကအဲ့လိုလက်ခံမှာမဟုတ်ဘူးလို့ဒေါသတကြီးညင်းဆိုတုံ့ပြန်လိုက်တာပါ။သမ္မတဒူတာတေကပဲလူခွင့်ရဲ့အတွက်ပဲဖြစ်ဖြစ်ဘလို့အထူးကိုယ်စားလှယ်မျိုးပဲရောက်လာရောက်လာအားလုံးကိုအမိန်ပေးလိုတာကဘာမှပြန်ဖြေစရာမလိုဘူး။သူတို့ကဘာကောင်တွေမို့လို့ဖြေရမှာလဲ။ကိုတိုင်ပြည်ကိုကုဖာသာကိုအုပ်ချုပ်နေတာကိုသူတို့ကဘာကောင်တွေမို့လာဆွဲရမှာလဲလို့ပြင်းပြင်းထန်ထန်ပြောလိုက်ပါတယ်။သမ္မတဒူတာတေကဆက်ပြီးကုလသမဂ္ဂဘက်ကနေမှားတော်တွေလုပ်ခဲ့လို့လာမေးလို့ရှိရင်လည်းဘာမှပြန်ဖြေစရာမလိုဘူး။ဘာကြောင့်ပြန်မဖြေတာလဲလို့သူတို့ဆက်မေးလိုက်ရင်လည်းရဲဘော်တို့မှကာကွယ်ဦးစီးချုပ်ကြီးရှိတယ်လို့ပြောလိုက်။သူ့ကိုပဲပြန်ဖြေမှာလို့ပြောလိုက်ဖို့ရဲတွေနဲ့စစ်သားတွေကိုပြောခဲ့တာဖြစ်ပါတယ်။တကယ်တော့လူပေါင်းထောင်နဲ့ချီသေးဆုံးခဲ့တဲ့ဖိလစ်ပိုင်နိုင်ငံမှာသမ္မတဒူတာတေရဲ့မူဝါဒစေဝါတက်ဖြေအစီအစဉ်ပေါ်လူခွင့်ရေးလှုပ်ရှားသူတွေကတော့လူသားတို့ပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်တဲ့ပြစ်မှုဖြစ်တယ်လို့ထုတ်ပြောနေကြပါတယ်။မွေးစီဝါမှုနဲ့မတင်ကားသူတွေဖြစ်တက်ဖြတ်ခံရတဲ့အရေးအတွက်ဟာ4000ကျော်ရှိခဲ့ကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့လူခွင့်လှုပ်ရှားသူတွေဘက်ကတော့သေဆုံးသူရေးတဲ့ဟာ12000ကျော်ရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျ